မြန်မာနိုင်ငံစစ်ကောင်စီအနေနဲ့အာဆီယံခေါင်းဆောင်တွေတဘောတူထားတဲ့ငါးချက်ပါညီညွတ်ရေးလုပ်ငန်းစဉ်ကိုအကောင့်တဲပေါ်တာမှာထိတာထင်ရှားတဲ့ဒုတိယမှုမရသေးသေးအာဆီယံအစည်းအဝေးတွေမှာနိုင်ငံရေးယာတုရယူထားသူမဟုတ်တဲ့ကိုယ်စားလှယ်တယောက်ကိုပဲမြန်မာနိုင်ငံကိုစားပြုတက်ခွင့်ပြုတည်တယ်လို့စင်ကာပူဝန်ကြီးချုပ်လီဆင်လွန်းကပြောပါတယ်ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကစင်ကာပူဝန်ကြီးချုပ်လီဆင်လွန်းစီတောက်ကြနေကဗီဒီယိုကနေတဆင့်ဆက်သွယ်ပြောဆိုချိန်တွင်စင်ကာပူဝန်ကြီးချုပ်ကအဲ့လိုပြောခဲ့တဲ့အကြောင်းစင်ကာပူနိုင်ငံသားရဲ့ဌာနရဲ့ဒီကနေ့ရက်စွဲနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်အာဆီယံစည်းဝေးတွေမှာစစ်ကောင်စီခေါင်းဆောင်ကိုတက်ခွင့်မပေးဘူးအာဆီယံခေါင်းဆောင်တွေဆုံးဖြတ်ထားတာကိုပြောင်းလဲရေးဘယ်လိုဆွေးနွေးမှုမျိုးမဆိုအချက်အလက်အစ်စ်တွေပေါ်မှာအခြေခံရမယ်လို့ဝန်ကြီးချုပ်လောင်းကပြောခဲ့တဲ့အကြောင်းလဲစင်ကာပူနိုင်ငံသားရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်အာဆီယံလက်ကျဥက္ကဋ္ဌအနေနဲ့တမတော်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အပါအဝင်တက်ဆိုင်သူအားလုံးနဲ့ဆက်သွယ်လှုပ်ဆောင်မှုလိုအပ်တယ်ဆိုတော့ကိုလည်းဝန်ကြီးချုပ်လီကအလေးနဲ့ပြောခဲ့ပါတယ်လူမျိုးစုတနက်ကိုင်အဖွဲ့ EEO တွေနဲ့အပြည့်အရေးတမတော်ကအဆိုပြုထားပေမဲ့ငါးချက်ပါအာဆီယံဘုံသဘောတူညီချက်မှာညှိနှိုင်းထားတာကအဓိကအားဖြင့်တမတော်ရဲ့နိုင်ငံရေးအတိုက်ခံတွေနဲ့အရက်သားတွေအပေါ်အကြမ်းဖက်လို့ရက်တွေကိုပါရပ်တန့်ဖို့ဖြစ်တယ်လို့စင်ကာပူနိုင်ငံရေးဌာနထုတ်ပြန်ချက်မှာထောက်ပြထားပါတယ်ဝန်ကြီးချုပ်ဟွန်ဆန်ရဲ့မြန်မာနိုင်ငံခီးစဉ်အပြည့်ရပိုင်းအတွင်းမှာကိုပဲတက်မတော်ကတိုက်ခိုက်မှုတွေထပ်လုပ်ခဲ့တာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုထောင်ဒဏ်တွေထပ်ချခဲ့တာတွေကိုဝန်ကြီးချုပ်လီကဝန်ကြီးချုပ်ဟွန်ဆန်ကိုထောက်ပြပြောဆိုခဲ့ပါတယ်မြန်မာနိုင်ငံမှာပြစ်ခတ်ရဆဲရေးနဲ့လူသားစာနာမှုအကူအညီတွေပေးပို့ရေးဘယ်လိုညှိနှိုင်းဆောင်ရွက်လို့ရမယ်ဆိုတဲ့အဆိုပြုချက်တစ်ခုကိုဝန်ကြီးချုပ်ဟွန်ဆန်ကပြောခဲ့တယ်လို့စင်ကာပူနိုင်ငံရေးဌာနထုတ်ပြန်ချက်ကဆိုပါတယ်ဒါပေမဲ့အပြည့်အသဘောတူညီချက်တစ်ခုရဖို့ညှိနှိုင်းရေးဆိုတာမှာတက်ဆိုင်သူအားလုံးနဲ့တွဲဆုံဆွေးနွေးခွင့်တော်မရတဲ့အတွက်အာဆီယံအဖွဲ့အနေနဲ့ပဲဖြစ်ဖြစ်အာဆီယံဥက္ကဋ္ဌရဲ့အထူးကိုယ်စားလှယ်အနေနဲ့ပဲဖြစ်ဖြစ်ဘယ်လိုလှုပ်ဆောင်နိုင်မှာလဲဆိုတာသူ့အနေနဲ့တေချာမသိဘူးလို့ဝန်ကြီးချုပ်လီကပြန်ပြောခဲ့ပါတယ်။ဒါပေမဲ့လည်းအကြမ်းဖက်လို့ရတွေအဆုံးသက်ရေးဖြစ်လာနိုင်မယ်ဆိုရင်တော့အဲ့လိုလှုပ်ဆောင်ချက်အပြင်စင်ကာပူအနေနဲ့မူအားဖြင့်ကန့်ကွက်စရာမရှိဘူးလို့ဝန်ကြီးချုပ်လီဆယ်လွန်းကဝန်ကြီးချုပ်ဟွန်ဆန်ကိုပြောခဲ့ပါတယ်။